ကယားပြည်နယ်လွိုက်ကော်မြို့မှာမကြခင်ကစိုက်ထူခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ရွှေပြောင်းပေးဖို့ဦးဆောင်ပါဝင်ခဲ့ပြီးအစိုးရကိုလည်းဝေဖန်ခဲ့တဲ့ကရင်နီလူငယ်ခေါင်းဆောင်6ယောက်ကိုမြို့နယ်တရားရုံးကဒီကနေ့နိုဝင်ဘာလ9ရက်မှာအလုံနဲ့ထောင်ဒဏ်6လချမှတ်လိုက်ပါတယ်။ဖွဲ့စည်းပုံမှာဖော်ပြထားတဲ့နိုင်ငံသားတယောက်ရဲ့လွတ်လပ်ခွင့်ကိုဆန့်ကျင်ပြီးအခုလိုအမိန့်ချမှတ်ခံရတာဟာတရားစီရင်ရေးစနစ်တင်းဆောင်းသွားတာဖြစ်တဲ့အကြောင်းဖမ်းဆီးခံလူငယ်တွေကလာရောက်ဝန်ရံသူတွေကိုပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်စူးစီးတင်ပြပေးထားပါရရှင
်။ကြားပြီနဲ့အစိုးရကဗိုလ်ချုပ်အောင်ဆန်းကျေးရုပ်ကိုလူထုဆန္ဒမပဘဲအများပြည်သူပိုင်တဲ့နေရာမှာစိုက်ထူခဲ့တဲ့အတွက်ကြောင့်ဆိုပြီးဦးဆောင်ဆန္ဒပြတောင်းဆိုခဲ့တဲ့ကရင်နီလူငယ်6ယောက်ကိုဒီကနေ့တရားရုံးက18ကြိမ်မြောက်ရုံးကြီးမှာအလုံနဲ့ထောင်ဒဏ်6လအမိန့်ချမှတ်လိုက်ပါတယ်။ကြားပြီနဲ့အစိုးရရဲ့ဖမ်းဆီးစစ်ဆေးမှုတွေပေါ်ပေါက်ခဲ့ပြီးရဲ့နောက်ပိုင်းလူငယ်6ယောက်နဲ့ဆွေးနွေးမှုတွေလုပ်နေတဲ့ကြားမှာပဲအစိုးရကနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုလုံခြုံရေးဆိုင်ရာအကာအကွယ်ပေးရေးဥပဒေပုံမှန်30နဲ့တရားစွဲခဲ့တာပါဆွေးနွေးမှုရေရဆိုင်သွားပြီးတရားစွဲတဲ့ကိစ္စတွေဖြစ်ပေါ်လာတဲ့အပေါ်မှာဒီမိုကရေစီနီးလမ်းမကျဘဲအာဏာရှင်ဆန်ကြောင်းလူငယ်6ဦးတည်းကတဦးအပါဝင်ဖြစ်တဲ့ခွန်တော်မတ်စ်ကဒီနေ့တရားရုံးအမိန့်ချပြီးမှအခုလိုပြောပါတယ်
ကျွန်တော်တို့ခေါင်းရလောက်ရအောင်ဒီဖိုင်လိုရတက်တွေလည်းမရှိပါဘူးသို့တော့အနေထားရဒီမိုကရေစီနိုင်ငံသွားပါတယ်လို့ဘယ်လောက်ပဲပြောဟိုလက်ရှိကျင့်သုံးနေတဲ့ပုံစံကအာဏာရှင်ပုံစံမျိုးပဲရှိနေသေးတယ်ဆိုတာဒီကနေ့ထောင်ဒဏ်ချလိုက်တဲ့ပုံမှာတက်တည်ပြတာဖြစ်ပါတယ
်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဟာဒီမိုကရေစီရဲ့အခြေခံလိုအပ်ချက်ဖြစ်ပြီးတရားစင်ရင်ရေးစနစ်မှာအုပ်ချုပ်ရေးကဝင်ရောက်ဆွတ်ဖက်နေတာဖြစ်တယ်လို့ထောင်ဒဏ်ချမှတ်ခံရရဲ့ကင်းဒီလူငယ်ခူးကျူးဖဲကေကတရားရုံးကိုလာရောက်ဝင်ရံတဲ့သူတွေကိုအခုလိုပြောပါတယ်
အာဘာလို့ပြလဲဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီစနစ်ကရန်နေနေပြီဆိုတာပြတယ်။တရားစီရင်စနစ်မှာအုပ်ချုပ်ရေးစနစ်ကဝင်ရောက်ပြီးစိုးမိုးနေတယ်ဆိုတာပြတဲ့အချက်ချက်ဖြစ်ပါတယ်။ဆိုတော့ဒါကိုကျွန်တော်တို့ရှုတ်ချပါတယ်။ဒုတိယအချက်ကကျွန်တော်တို့ကဖက်စီပုံကပေးထားတဲ့နိုင်ငံသားဆိုင်ရာအခွင့်အရေးဖြစ်တဲ့ပုံမှန်3-5လေးကိုကျွန်တော်တို့ကတိတိယောက်အသုံးချခဲ့ခြင်းပဲဖြစ်တယ်။ဆိုတော့ကျွန်တော်ရဲ့ဖက်စီပုံကပေးထားတဲ့နိုင်ငံသားဆိုင်ရာအခွင့်အရေးတွေချိုးဖောက်ခံရတယ်ဆိုတာကိုဒုတိယချက်နဲ့ပြောချင်တယ်
မြန်မာနိုင်ငံကဆယ်စုနှစ်ပေါင်းများစွာရင်ဆိုင်နေရတဲ့ပြည်တွင်းဆက်အဆုံးသက်ရေးအတွက်လက်ရှိအစိုးရကငြိမ်းချမ်းရေးဖော်ဆောင်မှုတွေလုပ်နေတဲ့ကာလဖြစ်တာကြောင့်ဒေသခံတိုင်းသားတွေရဲ့သဘောဆန္ဒနဲ့ဆက်ညင်ပြီးဗိုလ်ချုပ်ကြီးရုပ်ကိုဆက်ထားရှိခြင်းဟာတိုင်းသားစည်းလုံးညီညွတ်ရေးကိုပြပြစေရဲ့လောက်ရဖြစ်ကြောင်းထောင်ဒဏ်ချမှတ်ခံရတဲ့ကရင်ပြည်လူငယ်တွေကပြောပါတယ်။နိုင်ငံသားတယောက်အပေါ်မှာအစိုးရကိုယ်တိုင်ကနိုင်လို့လို့ဥပဒေနဲ့တရားစွဲတာဟာမှားယွင်းနေကြောင်းနဲ့ပြည်내ဝန်ကြီးချုပ်ကစားတရားလိုလိုပြီးတရားစွဲတယ်ပြည်နယ်အစိုးရရုံးလက်ထောက်ညွှန်ကြားမှုဥတ္တနောင်ဘက်ကတင်သွင်းတဲ့သက်သေတွေဟာလွတ်လပ်တဲ့သက်သေတွေမဟုတ်ခဲ့ကြောင်းကရင်ပြည်လူငယ်6ဦးရဲ့ရှိနေစော်ခုတလီက VOA ကိုအခုလိုပြောပါတယ
်ဒီကိုစားဆက်ဆိုတဲ့တရားလူဆိုလည်းပြည်နယ်အစိုးရရဲ့လက်ထောက်ညွှန်ကြားမှုဖြစ်တဲ့ဟိုဟာလက်ထက်ဆိုတဲ့သက်သေတွေကရဲမဟုတ်တဲ့သက်သေတွေအားလုံးကဒီအစိုးရရုံးမှာလွတ်လုံနေတဲ့ဘူထန်နေဖြစ်တယ်တော့သူရဲ့ဟိုဒီဝီချုပ်ရဲ့ဒီလက်အောက်မှာပဲရှိနေတယ်ဟိုသက်သေတွေဖြစ်တဲ့တောင်းလို့ကျွန်တော်လူလာတဲ့သက်သေမဟုတ်လို့ပြောလို့ရတာပေါ့ဟုတ
်နိုင်လုံးလုံးပုံမှန်အရဆိုရင်ထောင်ဒဏ်6လကနေအမြင့်ဆုံး3နှစ်အပြင်ဒဏ်ငွေ15သိန်းပူကျွေးချမှတ်ခံရနိုင်တဲ့အမှုဖြစ်ပေမဲ့တရားသူကြီးကအနေဆုံးပြစ်ဒဏ်ကိုဒီနေ့ချမှတ်ခဲ့တာပါမတူညီရဲ့အဖွဲ့အစည်းအတိုင်းဝန်တွေကြားမှာညှိနှိုင်းမှုမရှာဘဲပုံမှားတွေအမျိုးမျိုးနဲ့အခုလိုထောင်ဒဏ်ချမှတ်အပြစ်ပေးတာဟာပြည်ထနာရဲ့အဖြစ်မဟုတ်ကြောင်းကရင်နီနိုင်ငံရေးအဖွဲ့အစည်းတွေကပြောပါတယ်။ဒီနေ့ပြည်ထန်ချမှတ်ခံရတဲ့ကရင်နီလူငယ်တွေကတော့ခူချူဖဲကေ၊ခူရီဒူ၊ခွန်တော်မတ်စ်၊ပါစကွာလေ၊ခွန်ကျုံပေါ်နဲ့ဒီဒီတို့ဖြစ်ပါတယ်။အခုလိုအမိန့်ချမှတ်ခံရတာနဲ့ပတ်သက်လို့မိသားစုဝင်တွေနဲ့ကာကန်ရှင်တွေရဲ့သဘောထားအပေါ်မှာမူတည်ပြီးဘလို့တုံ့ပြန်သွားမယ်ဆိုတာလက်တလောဆွေးနွေးနေကြောင်းကင်းဒီလူငယ်တွေရဲ့ရှိနေကပြောပါတယ်